တော်ရရှိမှာခင်ဗျာအာနာယ NLD ပါတီရဲ့ဥရေအကြံပေးလည်းဖြစ်ပြီးတော့အများပြည်သူလေးစားရတဲ့တရားလွတ်တော်ရှိနေကြီးဥက္ကဏီလောက်ကြံခံရမှုကိုအများဆုံးစုံစမ်းစစ်ဆေးအရေးယူဆောင်ရွက်ဖို့အတွက်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အဲ့ဒီတော့တွင်ဥက္ကဏီလောက်ကြံခံရမှုအမှုမှန်ပေါ်ပေါက်ရေးအတွက်အထောက်အကူပြုဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုခွင့်ပြုဖို့ HRW လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကြီးအပါအဝင်မြန်မာဥပဒေပညာရှင်အဖွဲ့တွေကလည်းတောင်းဆိုလိုက်ပါတယ်။အထူးသဖြင့်တနတ်သမားရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေအပြင်ကိုပေါက်ကြားခဲ့တဲ့အတွက်ရဲအာဏာပိုင်တွေရဲ့အမှုကင်တွယ်ပုံကိုလည်းအများပြည်သူတွေကတန်တရားဖြစ်လာစေတဲ့အကြောင်းထောက်ပြခဲ့ကြပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နီယာကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရန်ကုန်မင်္ဂလာတုံလေးစိတ်မှာတရားလွတ်တော်ရှေ့နေကြီးဥက္ကိုနီကိုတနတ်နဲ့လှုပ်ကြံတပ်ဖြတ်ခဲ့မှုနဲ့တနတ်သမားကိုလိုက်လံဖမ်းဆီးခဲ့တဲ့ရင်မောင်းဦးနေဝင်းပါတေဆုံးခဲ့တဲ့ဖြစ်ရပ်ကိုသူ့အနေနဲ့ပြင်းထန်စွာရှုံချကြောင်းဖေဖော်ဝါရီလ၁ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကိုဖီအနန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသတင်းကိုကြားခဲ့ချိန်မှာသူ့အနေနဲ့တုန်လှုပ်ခဲ့ပြီးဝမ်းနည်းမိကြောင်းကိုဖီအနန်ကပြောပါတယ်။လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်နေသူတွေအပေါ်အကြမ်းဖက်တဲ့လုပ်ရက်ဟာဆက်စုပ်ဖွဲ့ကောင်းတယ်လို့လည်းဆိုပါတယ်။အခုလိုဆိုးွားလာတဲ့ရာဇဝတ်မှုကိုတတ်နိုင်သမျှအမြန်ဆုံးစုံစမ်းစစ်ဆေးပြီးအရေးယူဆောင်ရွက်ကြဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုကိုဖီအနန်ကတောင်းဆိုထားပါတယ်။ဒီတော်တွင်ဖန်စီခံထားရတဲ့လောက်ကျန်သူတနတ်သမားဦးကြည်လင်းရဲ့ထွက်ဆိုချက်တွေအင်တာနက်လူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့မှုအပေါ်အာဏာပိုင်တွေဘက်ကအများပြည်သူကတန်တရားတွေပိုးပြီးဖြစ်စေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် There is no reason why the public in Burma shouldTrust a police investigation in a case.
ခုလိုမျိုးဥကိုနီလောက်ကြံခံရမှုကိုရဲကစုံစမ်းစစ်ဆေးနေတဲ့အပေါ်မြန်မာပြည်သူတွေမယုံကြည်ဘူးဆိုတာကရဲတပ်ဖွဲ့ဆိုတာစစ်တပ်ရဲ့လက်အောက်မှာရှိနေလို့ပါစစ်တပ်ဟာနှစ်ပေါင်းများစွာနိုင်ငံရေးမှာပါဝင်ပတ်သက်ခဲ့တယ်လို့အကြမ်းဖက်မှုတွေကိုလည်းကျူးလွန်ခဲ့တာပါဒါကြောင့်လုံတင်တာကအများပြည်သူလေးစားတဲ့သူတွေဥပဒေပညာရှင်တွေပါဝင်ပြီးရဲနဲ့ပတ်သက်မှုမရှိတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့မျိုးလိုအပ်နေပါတယ်
ဒါ့အပြင်တနတ်သမားဘက်ကအလွယ်တကူဝန်ခံပြောကြားတဲ့အချက်လက်တွေကိုယုံကြည်ရခက်ခဲစေတာကြောင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကသာအမှုမှန်ပေါ်ပေါက်ရေးအထောက်အကူပြုနိုင်မှာဖြစ်တယ်လို့မြင်ကြောင်း Brett Adams ကဆိုပါတယ်။အခုလိုတနတ်သမားဖြစ်သူဦးကြည်လင်းရဲ့ထွက်ဆိုချက်တွေအပြင်ကိုပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးဥပဒေအထောက်အကူပြုကွန်ရက်ရဲ့လူခွင့်ရေးရှေ့နေဦးအောင်ထူးကအခုလိုသုံးသပ်ပါတယ
်။အပြင်ကိုပေါက်လာအောင်ဘူးအာဏာပဲနေကတမီလို့ရတာ။အဲ့လိုကျွန်တော်နားလဲ။အဲ့လိုအပြင်ကိုပေါက်လာခြင်းအဖြစ်တရားခံကြည်လင်းကိုခိုင်းတဲ့တကယ်လက်တယ်တရားခံအစ်မမပေါ်အောင်တမင်ကွက်ဆင်ပြီးတော့ဒီဥကိုနီလုံကြံခံရပြီးစောက်စိတ်ဝင်စားနေတဲ့ပြည်သူလမ်းကြောင်းလွဲသွားအောင်တမင်လုပ်နေတယ်အဲ Facebook ကိုတော်ပြီးလုံကြံခံရတယ်လို့ကျွန်တော်ကသုံးသပ်တယ်။ဘာကြောင့်လဲစဉ်းစားကြည့်ပါ။ဒီလက်တွေ့တက်သွားတဲ့ဥကြည်လင်းကသူ့ကိုဘယ်သူတက်နိုင်မေးတဲ့ခါကျတော့လွယ်တူပဲသူပြောတာကျွန်တော်တို့လူတယောက်က Facebook ကနေဟာလားonline นี่ជីပြီးတော့มาဟိုကာဒစီပေးပါမယ်ဆိုတော့တတ်တယ်ဆိုတော့ဒါဟုတ်မှဟုတ်ပဲတဖြစ်မှဖြစ်နေတယ်ဟာဆိုတော့ဒီလိုဟာမျိုးတွေပုံမှာလိုက်လမ်းလွဲမအောင်လို့ကိုတောင်းဝင်ရှိတဲ့ပုံစံတွေကတမင်လုံနေတာလုံနေတယ်လို့ကျွန်တော်ယူဆ
ဒါပြင်ကြံရစ်သူမိသားစုတွေအနေနဲ့အမှုမှန်ပေါ်ရေးလုတ်ပိုင်ခွင့်အနေနဲ့ပတ်သက်လို့လဲဥအောင်ထူးကအခုလိုပြောပါတယ
်ပြင်းမှုကျွလွန်ခံရတဲ့ဥကိုမီရဲ့မိသားစုမေတ္တာရက်ခံနေတာကသူတို့အနေနဲ့ရှေ့နေအတင်းကြီးများရဲ့အကူအညီကိုတရားဝင်တောင်းဆိုချင်ပါတယ်ရှင်နေအတင်းကြီးတွေကလည်းဥက္ကဋ္ဌမှုနဲ့ပတ်သက်ပြီးတော့ဟာလားစုံစမ်းစစ်ဆေးရှင်နေကြီးများရဲ့စုံစမ်းစစ်ဆေးကော်မတီမျိုးတစ်ဖွဲ့ဖွဲ့ပြီးတော့အခုဟာလားဟိုရဲလက်ထံမှာဥက္ကဋ္ဌစစ်ဆေးနေတဲ့တော်တွင်မှာပဲရှင်နေကြီးရဲ့ပညာရက်နဲ့ပြည်ဥကျွန်းခါရဲ့မိသားစုကပေးထားလုပ်ပိုင်ကိုတိုးပြီးတော့မှဝယ်ဝန်းစုံစမ်းစစ်ဆေးပေးစီခြင်းနဲ့
ဥက္ကဋ္ဌလောက်ကြံခံရမှုနဲ့ပတ်သက်လို့ထုတ်ပြန်တဲ့ဥပဒေအထောက်အကူပြုအဖွဲ့ရဲ့ညင်ညာချက်မှာလည်းအမှုမှန်ပေါ်ပေါက်ရေးနဲ့လူသက်သမားရဲ့နောက်ွယ်ကြိုးကင်လှုပ်ရှားနေသူအစ်စ်မဲ့ဖော်ထုတ်နိုင်ဖို့အစိုးရအနေနဲ့နိုင်ငံတကာရဲ့အကူအညီကိုယူတင်ကြောင်းအကြံပြုထားပါတယ်။တနတ်သမားဦးကြည်လင်ရဲ့နောက်ွယ်ကတန်တရားရှိသူတို့ရဲတပ်ဖွဲ့ကမနေ့ဗုဒ္ဓဘုရားကဖမ်းဆီးခဲ့ပြီးဥက္ကဋ္ဌလောက်ကြံခံရမှုမှာအမှုမှန်ပေါ်ပေါက်ရေးအတွက်အကောင်းဆုံးကင်တွယ်နေကြောင်းရလက်ပေါ်အောင်လဲစိတ်ရှည်စွာစောင့်ဆိုင်ပေးဖို့အစိုးရတာဝန်ရှိသူတွေကပြောကြားထားပါတယ်ရှင်